ခုကျွန်တော်လက်ထက်ကန်ထားတာကတော့ခုနမဆမ်ဆောင်းအမိတ်ဆက်ပေးလိုက်ပြီးဖြစ်တဲ့ Galaxy Note 10နဲ့ Galaxy Note 10 Plus တို့ပဲဖြစ်ပါတယ်ဒီဖုန်းနှမျိုးလုံးကမြန်မာနိုင်ငံမှာလည်းမကြခင်ရောင်းချပြတော့မှာဖြစ်တယ်လို့ဒီနှမျိုးတွေကဘယ်ဖုန်းကဘယ်လိုလူမျိုးတွေနဲ့တင့်တော်မလဲဘယ်လို features အသစ်တွေပါလာမလဲဆိုတာကိုကျွန်တော်အခု as on first impression လုပ်ပေးသွားမှာပါပထမဆုံးဒီဖုန်းနှလုံးရဲ့အဓိကကွာခြားချက်တွေကိုပြောပါဆိုရင်တော့ display အရွယ်စား display resolution ထားခြင်းပိုင်းနဲ့Note 10 Plus မှာ TOF ကင်မရာပါလာတာတွေကအဓိကကွာခြားချက်လို့ပြောလို့ရတယ်။ဆိုတော့ရွေးချယ်ရခက်တယ်ဆိုရင်အနေထားရောက်သွားသလိုအကြိုက်ပုံမူတည်ပြီးအလိုတကူရွေးချယ်လို့ရတယ်လို့လည်းပြောလို့ရနေပြန်တယ်။ဥပမာ Fetch ပိုင်းမှာ Note 10မှာ 25W ကို support ပေးထားပေမဲ့ Note 10 Plus မှာတော့ 45W ကို support ပေးထားတယ်။အဲ့တော့ကြောင့်တော်အိမ်မာနေတဲ့သူတွေဆို 45W ကမလိုဘူးလို့ပြောလို့ရတယ်လို့ 25W ကလုံလောက်တယ်လို့ပြောလို့ရတယ်။အဲ့လိုပဲ Display Resolution ပိုင်းမှာ Note 10မှာ 4G Best View ကိုပဲ support လုပ်ပေးထားပြီးတော့ Note 10 Plus မှာတော့ 4G Best View ကို support လုပ်ပေးထားတယ်ဒီနေရာမှာ 4G bus ကတိတိတသာကောင်းနေဆိုတာညင်းလို့မရတဲ့အနေအထားပါ။ဒါပေမဲ့ 4G bus ကလည်းလုံလောက်တဲ့အနေအထားလို့ပြောလို့ရပါတယ်။နောက်ပြီးကျွန်တော် personal အမြင်အရဆိုရင်လက်ထက်ကန်ရတာတိတိလေးလေးရှိသလို1 hand လို့အနေအထားနဲ့အောင်သုံးလို့ရတယ်။ Note 10ကိုပိုသဘောကျမိတယ်။ဒါပေမဲ့ display ရွယ်စားကြီးမှတော့နောက် 4G bus display နဲ့အမြင်လို့အသုံးပြုလို့ရှိတဲ့သူတွေအတွက်ဆိုရင်တော့ Note 10 Plus ကပိုပြီးတော့သဘောကျစရာပါ။ဒီလောက်နဲ့ကိုယ်ပဲဖုန်းကို pre-order မှာတင်လဲဆိုတာရွေးချယ်လို့ရတော့ပြီးထင်ပါတယ်။ဆိုတော့ကျွန်တော် hands on ဆန်းသက်ခဲ့ရတဲ့များ first impression တွေထဲမှာတော်တော်သဘောကျတဲ့အချက်နဲ့ချက်ကိုအရင်ဆုံးပြောချင်တယ်ပထမဆုံးချီးကျူးချင်တာက in display speaker ပါ Aston series review မှာတော့ကျွန်တော်ပြောခဲ့သလိုမျိုးအပေါ်ဘက်လွတ်နေတဲ့ပုံမှာ speaker ကိုထည့်ထားတာတော်တော်လေးကြည့်ရဆိုတဲ့အချက်ကိုအခု Note 10 series မှာ in display speaker နဲ့အကောင်းဆုံးပြင်ပေးလိုက်နိုင်တယ်လို့ပြောလို့ရတယ်ဒီလိုပဲအရင်တော့ကျွန်တော်တို့မြင်တွေ့ခဲ့ရတဲ့ in display speaker ရဲ့အသံပိုင်းဆိုင်ရာ quality မှာအားနည်းရဆိုတဲ့အချက်ကိုမေ့ထားလို့ရရဆိုတဲ့အထိတော်တော်လေး quality ကောင်းတယ်လို့ပြောလို့ရတယ်နောက်တစ်ချက်က Note 10 Plus မှာတုံးပေးထားတဲ့ 45W Fast Charge ပါ။နိုင်ဝတ်နဲ့အားပြင်းနီးပါးပြန်သွင်းနိုင်တယ်ဆိုတာကတော့ Samsung Phone တစ်လုံးမှာပါလာလားတော်တော်လေး impressive ဖြစ်ဖို့ကောင်းတယ်လို့မြင်ပါတယ်။ဆိုတော့တိတ်သဘောမကျတဲ့အချက်တွေကပထမဆုံးအနေနဲ့ Infinity O ပါ။အဲဘလို့စိတ်ကူးပေါက်ပြီးဘလို့အလဲပို့လိုက်လဲတော့မသိဘူး။ Water Drop Notch ဆိုင်ကြီးရမဆိုးပြင်မဲ့ S10 series မှာလိုမျိုးပဲ down cap ပေးထားတာပို့ပြီးတော့သဘောကျဖို့ကောင်းလိမ့်မယ်လို့မြင်တယ်။ဒါပေမဲ့အကြိုက်ချင်းမတူဘူးဆိုတော့လွတ်လပ်စွာကွဲလည်နိုင်တဲ့အနေအထားပါ။ Button Placement ပိုင်းမှာတော့အများကြီးတိုးတက်လာတယ်လို့ပြောလို့ရတယ်။ S10 series မှာတော့အပေါ်ဘက်တော်တော်လေးကျောင်းနေတဲ့ Power Button ကအခုအလေကိုပြောင်းလာတယ်အဲ့လိုပဲ base bit button ကို dedicated အနေနဲ့မထည့်ပြီးတော့ရတာလည်းတော်တော်လေးအဆင်ပြေတယ်ဒါပေမဲ့ဘယ်ဘက်ညာဘက်အကျယ်ကြီးထဲမှာမှ cloud 3ခုကိုကတ်ပြီးထားပြီးတော့တော့တိတ်သဘောမကျဘူးပဲပြောရမှာပါကျန်တဲ့ design ပိုင်းကတော့ဘာမှအပြစ်ပြောကြမရှိဘူးနောက်ပိုင်း note series ရဲ့ထုံးစံတိုင်း4000ပုံစံနဲ့လာမယ် earpiece speaker in display speaker ဖြစ်သွားတဲ့အတွက်အပေါ်ဘက်ပုံကတော်တော်လေးပတ်သွားသလိုအောက်ဘက်ခြေရလည်းတော်တော်လေးသေးသွားတယ်အဲ့အတွက်ကြောင့်လက်ထက်ကန်ရတာတော်တော်လေးသဘောကျဖို့ကောင်းတယ်နောက်ဘက်ကအရောင်တွေထဲမှာတော့ Note 10 Plus ရဲ့ Aurora Green အရောင်ကလက်ထက်ကန်ထားရင်မှန်တစ်ချက်လိုမျိုးဘရာအယောင်ပုံစံလိုထင်ရပေမဲ့အလင်းအမှောင်လိုက်ပြီးတော့အယောင်ပြောင်းနေတာအယောင်ပြေးနေတာတွေက main ကလေးတော်တော်များများသဘောကျလာမယ့်အယောင်လို့ပြောလို့ရတယ်။ဆိုတော့နောက်တစ်အောင်ဖြစ်တဲ့ Aurora Pink အယောင်လေးကလည်းတော်တော်လေးလှတယ်လို့ပြောလို့ရပါတယ်။ Display ပိုင်းမှာတော့ခုနကကျွန်တော်ပြောခဲ့တာတွေပြန်ပြောရမယ်ဆိုရင် Infinity O ကအလဲရောက်သွားမယ်။ Note 10မှာကတော့ 6.3 လမ်းမှာ 4G resolution နဲ့ Dynamic AMOLED Display ကိုသုံးပေးထားတယ်။ HDR10 Plus ကို support လုပ်ပေးထားပြီးတော့ PPI Pixelbook Industry နေနဲ့တော့ 4:1 ရှိပါလိမ့်မယ်။Note 10 Plus မှာတော့ display ကို 6.8 လက်မှာ 4G plus resolution တီကို support ပေးထားသလို Dynamic AMOLED display panel ကိုပဲသုံးပေးထားတယ်။ screen size ကြီးမားသွားတဲ့ display ဖြစ်တဲ့အတွက် Pixelbook Industry ကလည်း 4980 ပါလာပါလိမ့်မယ်။ဒီတိုင်းကြည့်ရင်တော့မသိတာဘူးလို့ထင်ရပေမဲ့ Note 10ရဲ့ display ထက် Note 10 Plus ရဲ့ display ကတော်တော်လေးသဘောကျဖို့ကောင်းတယ်လို့ပြောရမှာပါ။ camera ဘက်မှာတော့သူတို့အောင်မြင်ခဲ့တဲ့ S10 series လိုမျိုးပဲ hardware ဘက်ပြောင်းလဲမရှိဘူး။Note 10မှာ Android camera ကို 16 megapixel aperture 2.2 နဲ့ 129 degree ထိရိုက်လို့ရမယ်။နောက် main sensor ကို 12 megapixel aperture f1.5 ကနေ 2.4 ထိကိုရိုက်လို့ရမယ်။နောက် telephoto အနေနဲ့ 12 megapixel sensor ပါလာမှာပါ။ Note 10 Plus မှာတော့ camera တစ်လုံးပို့ပါလာမယ်။ဒါက time of flight လို့ခေါ်တဲ့ TOF sensor ကိုထည့်ပေးထားတယ်။ဆိုတော့ photo ဘက်မှာ S10 series နဲ့ကွာရင်ဘာမှတိတိတသားတိုးတက်လာတာမရှိဘူးလို့ပြောလို့ရပေမဲ့ video ဘက်မှာတော့တော်တော်လေး improvement ဖြစ်လာတာလေးတွေ့ရတယ်။AR ဒူတယ် feature ဆိုမျိုး camera ဖွင့်တဲ့အချိန်မှာဒူတယ်ဆွဲလို့ရတဲ့ feature တစ်မျိုးနဲ့နောက်သဘောကျသုံးချက်က depth of field features တစ်ခုဖြစ်တဲ့ live focus လိုမျိုးကို video မှာသုံးလို့ရတာတွေကသဘောကျဖို့တော်တော်လေးကောင်းတယ်လို့ပြောလို့ရတယ်။နောက်ထပ်သဘောကျတစ်ခုကတော့ phone ရဲ့အပေါ်ဘက်ပေါင်မှာ zoom mic တစ်လုံးကိုထပ်ထည့်ပေးထားတယ်။ဆိုတော့ဒီ zoom mic နဲ့ဖန်တဲ့အသံကတော်တော်လေး quality ကောင်းတဲ့အတွက်ကျွန်တော်ဒီ phone နဲ့ vlogging ရိုက်တဲ့သူတွေအတွက် recommend ပေးလို့ရတဲ့အနေထားလို့ပြောလို့ရပါတယ်။processor ပိုင်းမှာတော့ Samsung ရဲ့ Exynos processor ဖြစ်တယ်လို့သူတို့ရဲ့ပထမဆုံး 7 nanometer processor ဖြစ်တဲ့ Exynos 925 processor ကိုသုံးပေးထားတယ်။ဒါအပြင်ကမ္ဘာအပါဆုံး Vapor Chamber Cooling System ကလည်းပါလာမယ်။ဒ လောဆယ်ကျွန်တော်စမ်းသုံးကြည့်ရတဲ့လောက်ကတော့ 4K video recording လုပ်နေတဲ့အချိန်မျိုးမှာတော့ပူလာတာမျိုးမတွေ့ရဘူး။ဒါပေမဲ့ပြောဖို့တော့တော်တော်လေးစောနေသေးတယ်။ performance အကြောင်းရော review မှာကျွန်တော်အသေးစိတ်သေချာလေးစမ်းသပ်ပေးသွားပါမယ်။ YouTube ဆရာတွေက note တမ်းမှာ 8GB RAM နဲ့ storage 256GB လာမယ်။ note တမ်း plus မှာတော့ 12GB RAM ကို 256GB storage နဲ့ 512GB storage ဆိုပြီးတော့ version 2မျိုးလာပါလိမ့်မယ်။ဒါကောင်းလို့ series ရဲ့အသက်လို့ပြောလို့ရတဲ့ S Pen မှာတိတိတသား improvement လုပ်ပေးတာအချက်တစ်ချက်ရှိတယ်။ S Pen ကိုပိုအားခံနိုင်တဲ့ Bluetooth Low Energy feature တစ်ခုရယ်။နောက်ထပ်ဒီဖုန်းရဲ့ key selling point လို့ပြောလို့ရတဲ့အချက်တစ်ချက်ကတော့ S Pen နဲ့လေထဲမှာ gesture ဆွဲနိုင်တဲ့ Air Action ဆိုတဲ့ features ပါ။ဆိုတော့ဒီ Air Action နဲ့ကျွန်တော်တို့ကင်မရာရိုက်တဲ့အခါမျိုးမှာဟိုဥပမာ photo ကနေပြီးတော့ video ပြောင်းတာတော့ဘာလို့ကို S Pen နဲ့လေထဲမှာ gesture ပုံစံလုပ်ပြီးတော့ပြောင်းလို့ရမယ်။ဆိုတော့ဒီ features ကလက်တွေ့မှာအသုံးဝင်မှုဆိုတာကတော့ပြောဖို့စောနေပါအောင်မယ်။ဘက်ထရီပိုင်းမှာတော့ note 10မှာ 3500mAh ကိုသုံးပေးထားတယ်လို့ note 10 plus မှာတော့ 4300mAh ကိုသုံးပေးထားပါတယ်။ဆိုတော့ဒီဖုန်းနှလုံးရဲ့ဈေးနဲ့ပတ်သက်ပြီးတော့ဘာမှအထူးကြမသိရသေးဘူး။ဒါပေမဲ့ကျွန်တော်ဒီဖုန်းနှလုံးကို pre-order မှာမယ်ဆိုရင်တော့ဘာတွေလက်ဆောင်ရမယ်ဆိုတော့သိရပြီ။ note 10 plus ကို pre-order မှာမယ်ဆိုရင် 256GB ကိုမှာနဲ့ 512GB version ကိုရမယ်လို့သိရတယ်။ဆိုလိုတာက 256GB ဈေးနဲ့ 512GB version ကိုရမှာ။နောက်ပိုင်းမှာတော့ဈေးကွက်ထဲမှာ 256GB တွေပဲရောင်းချပေးသွားမယ်လို့သိရတယ်။ note 10 ကို pre-order မှာမယ်ဆိုရင်တော့ Galaxy Bud ကိုလက်ဆောင်ရမှာပါ။အဲ့တော့ဒီကုန်းချုပ်အနေနဲ့ပြောရရင် upgrade အချို့နဲ့ improvement အချို့ကိုတွေ့ရတဲ့ဒီ Galaxy Note series က Galaxy Note fan တွေအတွက်တိတိတတ်တာသဘောကျလာစေနိုင်အောင်မယ်လို့ထင်မြင်မိကြောင်းပြောကြရင်အဆုံးထိကြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာ။